မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတီမငြိမ်အခြေအနေတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်လက်ရောက်ရှိနေစေဖြစ်တဲ့အတွက်အကူအညီတွေအရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။မကြာသေးခင်ရက်တွေအတွင်းမှာပဲဘင်္ဂလားဒေ့ရှ်နယ်စပ်ကိုထားရောက်လာနေကြသလိုနောက်ထရောက်လာအောင်မယ်လို့မျှော်လင့်ရကြောင်းလည်းကုလသမဂ္ဂကပြောဆိုနေတာပါ။ပြည်စုံကိုတော့ကိုရန်နိုင်ကပြောပြပေးပါလိမ့်မယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုကုဝင်ဘိုအတွက်နိုင်ငံနယ်စပ်မှာလျက်ကြဆောင်ဆိုင်နေတဲ့ရိုဟင်ဂျာမွတ်စလင်တွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဝင်ွေပေးလိုက်ပြီးတဲ့နောက်ဒုက္ခသည်တွေထောင်ထဲချပြီးတော့နယ်စပ်ကိုဖျက်ချော်ခဲ့ကြပါတယ်။ဒုက္ခသည်6,000ကျော်လောက်နယ်စပ်ကိုဝင်ရောက်လာခဲ့ပြီးနောက်ထပ်လည်းဒုက္ခသည်တွေဇက်တိုက်ဝင်လာနေတယ်လို့ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ကကြာသောရင်းနေ့ညကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်လာတဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးတော့ UNHCR ကုလသမဂ္ဂကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရဒူနီယာအစ္စလမ်ခန်းကအခုလိုပြောပါတယ်။
The situation is very fluid and the flow of new arrival hasn't stopped yet.
အခြေအနေကမငြိမ်သေးပါဘူး။အသေးရောက်လာနေတာတွေလည်းအခုထိမရက်သေးပါဘူး။အခုဆိုရင်2လလောက်ရှိလာနေပါပြီ။ဒီလိုရောက်လာပြီးသားကခန့်မှန်းကြီး 58,900 လောက်ရှိပါတယ်။ဒုက္ခသည်အသစ်တွေကလည်းလာနေတုန်းမှာ။ဒါကြောင့်လည်းမကြသေးခင်နှစ်တွေအတွင်းဒုက္ခသည်ပြဿနာတွေမှာအကြီးမားဆုံးဖြစ်ပါတယ်။ဆောင်ရွက်စရာအတော်များများပြည့်စည်သွားပေမဲ့လက်တွေ့လှုပ်ရှားတွေလည်းအများပြားကျန်နေပါသေးတယ်။
ပြီးခဲ့တဲ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လုံခြုံရေးကင်းစခန်းတွေကို ARSC ရင်းကြအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာကနေရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးစိုးရိမ်မှုအခြေအနေတွေစိုးရွားလာခဲ့ပြီးမြန်မာစစ်တပ်ဘက်ကဒေသတွေမှာနေမြေရှင်းလင်းရာကရင်းကြတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအလုံးရင်းနဲ့ထွက်ပြေးခဲ့ကြတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာရောက်နေတဲ့ဒုက္ခသည်အရေးတွန်းနဲ့ပတ်သက်ပြီးတော့နိုင်ငံကရှေ့ပြောင်းခြေချနေထိုင်သူများအကူအညီပေးရေးအဖွဲ့ IOM ရဲ့ပြောခွင့်ရ Joel Millman ကအခုလိုပြောပါတယ်။
Of late yesterday, 6,900, almost 7,000 Rohingya refugees who were stranded in dire conditions.
Many now mind this, so in Bangladesh, Nangan, Anjuman Paraga, Ludu Mishide, Neza Ditama, Akakari Ne, Taunting Nire, Rohingya Doka De, Chotong Kuya, Kunatong Niva Lago, Bangladesh Titaga, Coxa Bazakia Nega, Ukiane, Teknaf Mashide, Yahi Sakandro Mimago, Pupi Gavare, Uzo in Doka De Sakani Ma Yoni De, Rohingya Yitraha, Shetain Shini, Vilo Yusabare, Nadain Shetong Kurong Sure, Yitragaro.ဩဂုတ်လ25ရက်နေ့နောက်ပိုင်းရောက်လာတဲ့အရေးအတွက်လို့ကျွန်တော်တို့နားလည်ထားပါတယ်
။အသေးရောက်ရှိလာနေတဲ့ဒုက္ခသည်တွေဟာကုတုပလောင်ဒုက္ခသည်စခန်းကိုသွားနေကြပြီးတော့အိမ်မှာရှိတဲ့ယာယီခိုလုံရေးစခန်းတွေမှာနေနေကြတယ်လို့ UNHCR ကပြောပါတယ်။ UNHCR ပါဝင်တခြားအကူအညီပေးရေးအဖွဲ့တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေပူးပေါင်းပြီးတော့ဒုက္ခသည်တွေကိုအကူအညီပေးနေတယ်လို့ UNHCR ပြောခွင့်ရဒူနီယာအစ္စလမ်ခန်းကပြောပါတယ်။
The most vulnerable among the new arrivals are bused from the border to a transit center near Kutupalang camp.
အသေးဖြောက်လာသူတွေကအကူအညီလိုတဲ့သူတွေကိုတော့နေဆက်ကနေကုတုပလောင်ဒုက္ခသည်စခန်းသားကဂျားစခန်းကိုဘတ်ကားတွေနဲ့ပို့ပေးပါတယ်။ဒီစခန်းမှာတော့ကုလသမဂ္ဂဒုက္ခသည် Agency UNHCR ကမိဖက်အဖွဲ့အစည်းတွေနဲ့အတူအစားအစာ၊ရိတ်ခါ၊စိတ်စစ်မှုတွေနဲ့ယာယီခိုလုံစရာထောက်ပံ့ပေးထားပါတယ်။
ကုလသမဂ္ဂအပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတော့မြန်မာစစ်တပ်ဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတယ်လို့စွပ်စွဲလိုက်ပြီးမြန်မာအစိုးရဘက်ကတော့ဒီစွပ်စွဲချက်ပေါ်မှာအပြင်းထန်ကန့်ကွက်ခဲ့ပါတယ်။ ARSC ရင်းကြအစိုးရတွေဘက်ကတိုက်ခိုက်မှုကြောင့်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်12ဦးပါဝင်ဒေသတွင်းကရခိုင်လူမျိုးတွေဟိန္ဒူဘာသာဝင်တွေနဲ့တခြားလူနည်းစုမျိုးနွယ်ဝင်တချို့လည်းတည်ဆုံခဲ့ပြီးတော့မြန်မာအစိုးရကတော့ ARSC အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်နဲ့သတ်မှတ်ကြေညာခဲ့ပါတယ်ခင်ဗျာ။